တရားလွတ်တော်ရှိနေဥက္ကဏီကိုလှုပ်ရှားမှုမှာပါတဲ့တနတ်သမားကြည်လင်းနဲ့တခြားအပေါင်းပါတွေကိုထောက်ခံကြောင်းပြတဲ့အနေနဲ့မင်းတို့ထမင်းဝအောင်စားထားဆိုတဲ့စတစ်ကာပါတီရှပ်တွေဝတ်ပြီးတရားရုံးရှိလာရောက်ဝင်ရံခဲ့ကြသူတစုကိုဥပဒေနဲ့အညီထိရောက်စွာအရေးယူပေးဖို့တာဝန်ရှိအဖွဲ့အစည်းတွေကိုလာမဲ့တပတ်အတွင်းတိုင်ကြားသွားမယ်လို့ရှေ့နေကွန်ရက်အဖွဲ့တွေကပြောပါတယ်။ဒါဟာလွတ်လပ်စွာတရားစီရင်ရေးကိုအနှောက်အယှက်အဟံတားပြုရာရောက်တယ်လို့ရှေ့နေအဖွဲ့အစည်းတွေကသုံးသပ်ထားတာပါ။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်
။ရှေ့နေဥက္ကဏီကိုလှုပ်ကြံတက်ဖြတ်မှုအပါအဝင်တက္ကစီရင်မောင်းဥနေဝင်အသက်ခံရမှုနဲ့ပတ်သက်လို့ထိန်းသိမ်းထားသူတွေကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးမှာဖေဖော်ဝါရီ2ရက်နေ့ကရုံးထုတ်ချိန်မင်းတို့ထမင်းဝအောင်စားတာဆိုတဲ့စတစ်ကာပါတီရှပ်တွေဝတ်ပြီးလူသားသမားကြည်လင်းနဲ့အပေါင်းအဖော်တွေကိုလာရောက်ဝန်းရံအားပေးခဲ့တဲ့လူငယ်တစုရဲ့လှုပ်ရက်ကိုအေးအေးယူပေးဖို့ရှေ့နေအသင်းအဖွဲ့၄ဘက်ကပြင်ဆင်ဆောင်ရွက်နေတာပါမင်းတို့ထမင်းဝအောင်စားတာဆိုတဲ့လှုပ်ရှားမှုကလွတ်လပ်စွာတရားစီရင်ရေးကိုအနှောက်အယှက်အဟံတားပြုရာရောက်တယ်လို့သုံးသပ်တာကြောင့်ပြည်ထောင်စုတရားသူကြီးချုပ်ရန်ကုန်တိုင်းဒေသကြီးတရားသူကြီးချုပ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေထံစာပို့ပြီးလူသတ်မှုကျူးလွန်သူတွေပေါ်ဝန်းရံထောက်ခံသူတွေကိုဥပဒေနဲ့အညီထိရောက်စွာအရေးယူပေးဖို့လာမယ့်သတင်းပတ်မှာတင်ပြတောင်းဆိုသွားမယ်လို့မြန်မာနိုင်ငံရှိနေကွန်ရက်ဥက္ကဋ္ဌဦးမောင်ဆိုးက VOA ကိုပြောပါတယ
်။ဟုတ်ကဲ့သူကဖြစ်တာအများနဲ့ဆိုင်တဲ့ဟိုကျူးလွန်မှုခြေထောက်မှုဖြစ်နေတယ်ကျွန်တော်လို2008ခုနှစ်မင်းတို့ခွေးရွှေရွှေဘုံမ19ပေါ့နော်19ကပါကြဥပဒေနဲ့ညီလက်လက်ပြတရားစီရင်အနောက်ရှေ့အန္တရာယ်ပြုတယ်လို့ဒါကိုကျွန်တော်အဓိကတင်ပြခြင်းတယ်လူသတ္တမဥကြည်ရင်းကိုငါတွေ့တာမိသူစုတွေ့နေမှာလေရှင်မသားရင်းလည်းတွေ့နေမိတ်ဆွေတို့တွေ့နေတယ်ဒါပေမဲ့တွေ့ဖို့တွေ့ကြီးပါဘူးသမင်းဝအောင်စားထားကြဆိုတဲ့ဥစ္စာကအကုန်လုံးတော့ရည်ညွှန်းတာမင်းသမင်းဝအောင်စားဆိုတာမင်းတို့လုံရဲလုံကြည့်ဆိုတယ်လည်းပြောနိုင်တယ်ဒီလိုမျိုးမဖြစ်နဲ့လို့လည်းပြောနိုင်တယ်အဲ့လိုကာရားတဲ့တွေသားကျွန်တော်တို့တရားစီရင်ကိုကျွန်တော်တည့်ရောက်ဆက်တယ်လို့ကျွန်တော်ယူဆနိုင်တယ်။ကျွန်တော်တို့အဲ့ခြေပတ်ထဲမှာတော့ဆောက်တင်ပြမယ်။ဒီနေ့တင်တဲ့တိုင်ကိုတိုင်ကြအရေးယူဖို့ကျွန်တော်တို့တင်ပြမယ်
။အခုလို့အရေးယူပေးဖို့တိုင်ကြမယ့်ကိစ္စကိုရှေ့နေအဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံရှေ့နေကွန်ရက်မြန်မာနိုင်ငံရှေ့နေများအသင်းမြန်မာနိုင်ငံမီဒီယာရှေ့နေကွန်ရက်နဲ့ရန်ကုန်ရှေ့နေအသင်းတို့ကစုပေါင်းတိုင်ကြမှာဖြစ်ပါတယ်။ရှေ့နေဥက္ကဏီအမှုနဲ့ပတ်သက်လို့တရားခွင်မှာအသက်အန္တရာယ်ကိုပါချင်းချောက်လာတဲ့အထိစိုးရိမ်ပွဲအခြေအနေတွေရှိလာကြောင်းရှေ့နေဥမမောင်စိုးကပြောပါတယ
်ကျွန်တော်လည်းတရားစီရင်မှာရှိတယ်ကျွန်တော်တို့ရဲ့လုပ်ဖော်ကံမှာရှေ့နေတကြီးရတယ်အမေဝအောင်စားတော့ဒီစကလုံးကကျွန်တော်တို့တည်တည်နဲ့အချက်တစ်ခုဆောင်ရွက်မယ်ပေါ့ဒီလိုချင်းကြောက်တာပြင်းထန်တာဆိုတော့ကျွန်တော်တို့အတွက်ဒီလိုအပြုတ်ချိန်မယ်ဆိုတော့ချင်းကြောက်ဖို့လို့ကျွန်တော်အဲ့လိုကျွန်တော်ခင်ခံစားရပါတယ
်လူငယ်တစုကမင်းတို့ထမင်းဝအောင်စားတာဆိုတဲ့တရားရုံးရှေ့လှူရှားမှုဟာလွတ်လပ်တဲ့တရားစီရင်ရေးကိုရောရှင်းနေသည်တည်င်းသမားတွေနဲ့လူတို့ကိုပါချင်းချောက်လာတဲ့လုပ်ရဖြစ်တာကြောင့်အရေးယူတဲ့လို့ဒီမိုကရေစီနဲ့ညီညာရေးအမျိုးသမီးအဖွဲ့ဝင်ဒေါ်နော်အောင်လှကပြောပါတယ
်။ဥက္ကဋ္ဌတို့တက်တာကဒီရင်ဒါမှမဟုတ်ချင်းလေးမြောက်ခန်းတာကဒီလိုပဲလေဒီလိုမျိုးမတရားမှုတွေမှာပြည်သူတွေကပဲဟောထုတ်ပေးခဲ့တယ်။အဲ့ခါကျတော့ဒီသမင်းဝအောင်စားစားဆိုတာကလူတို့ကိုလာစော်ကားတဲ့ပုံစံရောက်တယ်လို့ကျွန်မမြင်တယ်လေ
။ဥက္ကဋ္ဌကိုလှုပ်ကြံသူလူသားသမားကြည်လင်းနဲ့သူအပေါင်းပါတွေကိုထောက်ခံဝန်းရံတယ်ဆိုပြီးမြောက်ပိုင်းခရိုင်တရားရုံးရှိရောက်လာကြတဲ့လူငယ်တစုဟာအမျိုးသားရေးအစွန်းရောက်အုပ်စုတွေဖြစ်ကြောင်းပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ